င်္ဂလာပါ RFA ပိတ်သက်များခင်ဗျာအခုပထမဆုံးတရုတ်ဆိုရဟာစစ်ကောင်စီကိုအ мян ဆုံးရွေးကောက်ပွဲလုပ်ပေးပြီးအာဏာလွှဲဖို့တိုက်တွန်းနေတယ်လို့တရုတ်တန်တမန်သတင်းရင်းမြစ်တွေကပြောတဲ့အကြောင်းဖော်ပြထားတဲ့ Nikkei Asia သတင်းဆောင်မကိုတင်ပြပါမယ်။ပြီးခဲ့တဲ့အပတ်ကအဗီယင်ကျင်းမှာလုပ်ခဲ့တဲ့အာဆီယံနိုင်ငံသားဝင်ကြီးများညီလာခံမှာမြန်မာစစ်ကောင်စီရဲ့လှုပ်ရက်တွေဟာမြန်မာပြည်သူတွေအတွက်ကောသူတို့ကိုယ်တိုင်အတွက်ပါအကျိုးမရှိတော့ဘူးလို့ဩစတြေးလျနိုင်ငံသားဝင်ကြီးပန်နီဝေါင်ကပြောတော့ပါတယ်။ဩစတြေးလျထဲမှာပဲမြန်မာရဲ့အရေးကြီးဆုံးအိမ်နီးချင်းတွေဖြစ်တဲ့တရုတ်နဲ့ထိုင်းနိုင်ငံတွေကလည်းမြန်မာစစ်တပ်ရဲ့လှုပ်ရက်တွေကိုစိတ်အပြက်ကြီးပြက်နေကြပါတယ်လို့ဆောင်းမကဆိုပါတယ်။တရုတ်ဆိုရဟာမကြခင်ကမြန်မာစစ်ကောင်းဆောင်ဟောင်းအချို့ကိုဖိတ်ခေါ်ပြီးမြန်မာနိုင်ငံပြည်ထောင်စုကိုဖြည့်ရှင်းဖို့နီလန်းအချို့ကိုဆွေးနွေးခဲ့ပါတယ်။ဒီလိုခေါ်ယူဆွေးနွေးတဲ့အထက်မှာတမရဟောင်းဦးသိန်းစိန်ဦးဆောင်တဲ့ဂျားပြက်အစိုးရတရက်အ мян ဆုံးဖွဲ့ပြီးစစ်ကောင်စီစီကနေအာဏာလွှဲဖို့ဖြစ်နိုင်မလားလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကဦးသိန်းစိန်နဲ့တိုင်ပင်ခဲ့တယ်လို့ဆိုပါတယ်။ဒါမှမဟုတ်၈နှစ်အစောပိုင်းလောက်မှာရွေးကောက်ပွဲအ мян ဆုံးလုပ်ပေးပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ယာဒူးကနေဆင်းပေးဖို့တိုက်တွန်းမှုအတွက်တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကဦးသိန်းစိန်ကိုပြောခဲ့တယ်လို့တရုတ်တန်တမန်သတင်းရင်းမြစ်တွေကပြောတဲ့အကြောင်းဖော်ပြပါတယ်။တရုတ်ဆိုရဟာမြန်မာစစ်ကောင်စီကိုရွေးကောက်ပွဲအ мян ဆုံးလုပ်ပေးဖို့ဖိအားပေးမှုတွေမြင့်တက်လာစေမှာပဲတရုတ်ကွန်မြူနစ်ပါတီကနေလည်းမြန်မာနိုင်ငံကနိုင်ငံရေးပါတီအချို့ကိုဖိတ်ခေါ်ပြီးရွေးကောက်ပွဲပြီးတက်လာမယ့်အစိုးရတစ်ကိုတရုတ်နိုင်ငံကလက်ခံအသိမှတ်ပြုမှာဖြစ်တဲ့အကြောင်းအသိပေးပြောဆိုခဲ့ပါတယ်။စစ်ကောင်စီကလုံးမဲ့ရွေးကောက်ပွဲနဲ့အသစ်တက်လာမဲ့အစိုးရကိုတရုတ်အစိုးရကလက်ခံကြိုဆိုမဲ့အပြင်အစိုးရစစ်နဲ့မြန်နိုင်သမျှအ мян ဆုံးအတူအလုပ်လုပ်ဖို့စိတ်အားထက်သန်နေတဲ့အကြောင်းတရုတ်အိုင်နာပိုင်ကပြောခဲ့တယ်လို့အဲ့ဒီခီးစမှာပါဝင်ခဲ့တဲ့ပြည်သူ့ပါတီခေါင်းဆောင်ဦးကိုကိုကြီး USDP ပါတီကဦးလှဆွေနဲ့ရခိုင်ရှေ့ဆောင်ပါတီကဦးအေးမောင်တို့က Nikkei Asia ကိုပြောတဲ့အကြောင်းတင်ပြလိုက်ရပါတယ်အခုဆက်လက်ပြီးမြန်မာနိုင်ငံမြောက်ပိုင်းကစစ်ရေးပြည်ပခါတွေမှာတူတူတိတ်တိတ်နဲ့အနိုင်ရသွားတာကတော့ UWSA ဝါတက်ဖွဲ့ပဲဖြစ်ပါတယ်လို့သုံးသပ်ထားတဲ့ The Diplomat Magazine ကဆောင်းပါးကိုတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကိုကိုးကန်တက်ဖွဲ့တွေကအသိယူခဲ့တဲ့နောက်ပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့က UWSA ဝါတက်ဖွဲ့ကတပ်သားတွေဟာလာရှိုးမြို့တွေကိုဝင်ရောက်ပြီးထိ ंछ ုပ်နေရာယူခဲ့ပါတယ်။ UWSA ဟာပြီးခဲ့တဲ့2019စစ်စင်ရေးနောက်ပိုင်းမှာဟိုပန်ပန်လုံနဲ့တိုင်ရန်မြို့နယ်တွေကိုတနက်တစ်ချက်မှမဖောက်ရပဲဝင်ရောက်ထိန်းချုပ်နိုင်ခဲ့ပြီးလာမယ့်ရက်သက်တပတ်တွေအတွင်းမှာတော့ထိန်းချုပ်နိုင်မယ့်နယ်မြေတွေပို့ပြီးတိုးချဲ့လာနိုင်ခြင်းရှိပါတယ်လို့ဆောင်းမကဆိုပါတယ်စစ်ကောင်စီဟာ UWSA ဝါတက်ဖွဲ့နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့ကနေဝင်ရောက်ထိန်းချုပ်ဖို့သဘောတူလိုက်တာလို့နေပြည်တော်ကလာတဲ့သတင်းရင်းမြစ်တွေကနေသိရပါတယ်အခုလို UWSA ကနေလာရှိုးမြို့ကိုဝင်ရောက်ထိန်းချုပ်လိုက်တဲ့မဟာဗျူဟာရည်မှန်းချက်နဲ့တက်ရောက်မှုတွေဘလို့ရှိလာမလဲဆိုတာကိုစမ်းစစ်ဖို့လိုပါတယ်လို့ The Diplomat ဆောင်းမရှင်ကဆိုပါတယ်။လက်ရှိတရုတ်နိုင်ငံကနေဂျောင်းဝင်စစ်ဆက်မဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပြီးမှ UWSA ကနေဝင်ရောက်ထိန်းချုပ်ထားတဲ့နယ်မြေတွေအတီးဖြစ်သွားရင်အခြားတိုင်းရင်းသားအဖွဲ့တွေဟာလည်း UWSA ရဲ့လမ်းကြောင်းတိုင်းလိုက်လုပ်ပြီးတရုတ်နိုင်ငံရဲ့ဩဇာအောက်ကိုဝင်လာကြပါလိမ့်မယ်။ဒီလမ်းကြောင်းဟာအနောက်နိုင်ငံတွေကနေအားပေးထောက်ခံထားတဲ့အာဆီယံအမျိုးသားညီညွတ်ရေးဆိုရာ NUG နဲ့ဂျားဖြတ်ကာလာအုပ်ချုပ်ရေးကောင်စီ Interim Council တွေကနေဆောင်ရွက်နေတဲ့တွဲဆောင်ဆွေးနွေးလမ်းကြောင်းအားလုံးကိုအားလျော့သွားစေမှာဖြစ်ပါတယ်။အထူးသဖြင့် UWSA ဟာရှမ်းပြည်နယ်မြောက်ပိုင်းတရုတ်နေဆက်ကနေထိုင်းနိုင်ငံနေဆက်အထိပါထိန်းချုပ်နယ်မြေတွေချဲ့ထွင်လာနေတဲ့အတွက်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုဒေသရင်းကအမေရိကန်ရဲ့မဟာမိတ်ထိုင်းနိုင်ငံအပေါ်မှာပါတက်ရောက်လာတော့မှာဖြစ်ပါတယ်လို့ဆောင်းမရှင်ကသုံးသပ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။